အမေရိကန်ပြည်ထောင်စုမှရောက်နေတဲ့ပြင်သစ်သမ္မတအီမန်နျွယ်မက်ခရွန်ကိုသမ္မတဂျိုးဘိုင်ဒန်ကအိမ်ဖြူတော်မှနိုင်ငံတော်ညစာစားပွဲနဲ့တက်ခင်းအခမ်းပြီးတော့နှစ်နိုင်ငံတညီတညွတ်ထဲရက်တည်တယ်လို့ပြောကြားခဲ့ပါတယ်။ယူကရိန်းကိုစစ်တိုက်နေတဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကိုဖိအားတိုးပေးဖို့နဲ့ယူကရိန်းကိုအကူအညီတွေတိုးမြှင့်ပြီးတော့ပြီးနိုင်အောင်လို့နှစ်နိုင်ငံအနီးကပ်ပူးပေါင်းဆောင်ရွက်ဖို့ခေါင်းဆောင်မှုကတိပြုခဲ့ပါတယ်။ဒီမိုကရေစီစံနှုန်းတွေလက်ကင်ထားပြီးတော့တရားမမျှတတာတွေကိုအတူတကွဆန့်ကျင်မှာဖြစ်တယ်လို့သမ္မတဗိုင်ဒန်ကပြောကြားပါတယ်။
Today, we're still united by the greatest of causes, democracy, liberty, equality, opportunity, and freedom. We stand together against oppression and injustice.
ဒီမိုကရေစီလွတ်လပ်မှုတန်းတူညီမျှမှုအခွင့်အလမ်းစတဲ့အကြီးအကျယ်ဆုံးအကြောင်းတရားတွေကြောင့်ကျွန်တော်တို့နိုင်ငံဟာဒီကနေ့အထိစီးလုံးနေတာဖြစ်တဲ့အကြောင်းနဲ့ဖိနှိပ်မှုတွေတရားမမျှတာတွေကိုအတူဆန့်ကျင်တယ်လို့သမ္မတဘိုင်ဒန်ကပြောကြားသွားပါတယ်။အမေရိကန်နဲ့ပြင်သစ်ကောင်ဆောင်ဟောင်းတွေဖြစ်တဲ့ George Washington နဲ့ Lafayette တို့လိုတသက်လုံးအားထုတ်ခဲ့ကြသလိုနှစ်နိုင်ငံကြားဒီမိုကရေစီတန်ဖိုးတွေအတွက်အပြန်အလှန်ရည်တည်တယ်လို့လည်းသမ္မတဘိုင်ဒန်ကနိုင်ငံတော်ညစာစာပွဲမိန့်ခွန်းမှာပြောကြားခဲ့ပါတယ်။ပြင်သစ်သမ္မတမက်ခရွန်ကလည်းအမေရိကန်နဲ့အတူရည်တည်တယ်လို့ပြောကြားပါတယ်။အမေရိကန်နဲ့ပြင်သစ်ကောင်ဆောင်နှစ်ဦးကြာသာပရီနစ်ဆော်ပိုင်းကအိမ်ဖြူရောမှာတွေ့ဆုံတဲ့အချိန်မှာလည်းယူကရိန်းစစ်ပွဲကိစ္စနှစ်နိုင်ငံကုန်သွယ်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်ရှင်။